ချင်းပြည်နယ်မင်းတပ်နဲ့ဖလန်းမြို့မှာပြီးခဲ့တဲ့နိုဝင်ဘာလ9ရက်နေ့ကစပြီးချင်းညီနောင်စစ်စင်ရေးတပ်စတင်လိုက်ပြီးချင်းညီနောင်အဖွဲ့နဲ့စစ်ကောင်စီကြားတိုက်ပွဲတွေပြင်းထန်လာတာပါ။တိုက်ပွဲအတွင်းမှာစစ်ကောင်စီဘက်ကလေးချောင်းတိုက်ခိုက်တာလက်နက်ကြီးနဲ့ပစ်ခတ်တာတွေရှိနေတဲ့ကြားကတပ်စခန်းတော်တော်များများကိုသိမ်းယူနိုင်ခဲ့တယ်လို့ချင်းညီနောင်အဖွဲ့ကဒီဇင်ဘာလ20ရက်နေ့မှာသတင်းထုတ်ပြန်လိုက်ပါတယ်။ချင်းညီနောင်ပြောခွင့်ရဆလိုက်ယောမန်ကတိုက်ပွဲအတွင်းလေကြောင်းတိုက်ခိုက်မှုတွေနေ့စဉ်ဆိုသလိုရှိနေတယ်လို့ပြီးခဲ့တဲ့ရက်ပိုင်းမှာပဲ VOA ကိုဖြည့်ကြားထားပါတယ
်။လေကြောင်းတိုက်ခိုက်မှုတွေကတော့ကျွန်တော်တို့ဒီမြို့သိန်းစစ်စင်ရေးစတင်တဲ့နိုဝင်ဘာ9ရက်နေ့ကတည်းကပဲနေ့စဉ်ဒီပါပါပဲတလားကျော်တည်းမပြတ်လို့ပဲပြောရမှာပဲလေကြောင်းတိုက်ခိုက်မှုတော့တောက်လျှောက်ရှိပါတယ်ခင်ဗျ
။မြို့ဒီစစ်ကောင်စီကင်းစင်တယ်လို့မျိုးမြို့ကိုအလုံးစုံဟိုထိန်းချုပ်နိုင်တာမျိုးမဟုတ်သေးပါဘူးခင်ဗျ။
မင်းတပ်မျိုးပေါ်မှာစစ်ကောင်စီတပ်နဲ့ရဲတပ်ဖွဲ့ဝင်တွေတက်ဆွဲထားတဲ့ဆန်မင်းသီရိဇေဒီဂုံဝန်တန်းအင်ယာလိုင်ကန်စံပြရက်ွက်ခရိုင်ဆောက်လုပ်ရေးဝင်တာဝါတိုင်ဂုံဟိုတယ်မင်းတပ်မြလေးပွင့်ဇေဒီဂုံလေးမိုင်ဂုံတို့ကိုတိုက်ခိုက်သိမ်းပိုက်ခဲ့တယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါအပြင်မင်းတပ်ခရိုင်မျိုးနယ်ရဲတပ်ဖွဲ့ဝင်ကစစ်ကောင်စီရဲတပ်ဖွဲ့ဝင်နဲ့ရဲတပ်ဖွဲ့ဝင်ပေါင်း123ဦးအပါအဝင်သူတို့ရဲ့မိသားစုဝင်တွေဟာဒီဇင်ဘာလ15ရက်နေ့မှာလက်နက်ချအညံ့ခံခဲ့ကြတယ်လို့ပြောပါတယ်။ဖလန်းမျိုးသိန်းစစ်စင်ရေးမှာဖလန်းခရိုင်ရဲတပ်ဖွဲ့ယုံဖလန်းမျိုးနယ်ရဲတပ်ဖွဲ့ယုံစောက်လုံရေးယုံအထွေထွေအုပ်ချုပ်ရေးယုံနဲ့စီးယုံကုန်နေရာတွေကိုတိုက်ခိုက်သိမ်းပိုက်နှံခဲ့တယ်လို့ထုတ်ပြန်ထားပါတယ်။ရဲတပ်ဖွဲ့ဝင်45ဦးကတော့လက်နက်ခဲယမ်းတွေနဲ့အတူနိုဝင်ဘာလ12ရက်နေ့ကလေးကလက်နက်ချအညံ့ခံခဲ့ကြတယ်လို့ပြောပါတယ်။မင်းတပ်နဲ့ဖလန်းမှာချမ်းရှိနေသေးတဲ့စစ်ကောင်စီတပ်တွေကိုအပီးသက်သိမ်းပိုင်နိုင်ဖို့ပြင်းပြင်းထန်ထန်ဆက်လက်ပြီးထိုးစစ်ဆင်တိုက်ခိုက်သွားမယ်လို့လည်းချင်းညီနောင်အဖွဲ့ကပြောပါတယ်။မျိုးသိန်းတိုက်ပွဲပြင်းထန်နေတာအချိန်တလကျော်ကြာလာချိန်စစ်ကောင်စီရဲ့တပ်စခန်းအများအပြားနဲ့လက်နက်ခဲယမ်းတွေအပြင်လက်နက်ချအညံ့ခံခဲ့တဲ့အင်အားအတော်များများရှိနေတဲ့အကြောင်းချင်းညီနောင်ဘက်ကဖော်ပြလာတာပါ။တိုက်ပွဲပြင်းထန်နေချိန်လေကြောင်းတိုက်ခတ်မှုကဆက်ရှိနေပြီးဒေသခံတွေကတော့ထွက်ပြေးတင်းရှောင်နေကြစေပါ။တိုက်ပွဲနဲ့ဆက်သွယ်ရေးလမ်းကြောင်းအခက်ခဲတွေကြောင့်ဒေတာရင်းကအခြေအနေတွေကိုအသေးစိတ်မသိရသေးဘူးလို့စစ်ရှောင်နေကြတဲ့ဒေတာကန်တွေကပြောပါတယ်။စစ်ကောင်စီတပ်ကိုတိုက်ခိုက်နေတဲ့ချင်း Brotherhood ချင်းညီနောင်အဖွဲ့မှ Zoomi Federal အစီအယုံချင်းအမျိုးသားအဖွဲ့ချုပ်ချင်းအမျိုးသားကောင်စီမင်းတပ်မရာနေမြေအုပ်ချုပ်ရေးကောင်စီချင်းကာကွယ်ရေးတပ်ဖွဲ့ကံပက်လက်နဲ့ချင်းလန်ကာကွယ်ရေးတပ်ဖွဲ့မတူပီတပ်မဟာတပ်တို့ပါဝင်ပါတယ်။ချင်းပြည်နယ်ဘက်ကစီးရီအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့တစုံတရာထုတ်ပြန်တာမျိုးမရှိသေးပါဘူးရှင်။